ကရင်ဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုမှရွှေ့ပြောင်းနေထိုင်မှုအမေရိကန်ရဲ့လူဝင်မှုကြီးကြပ်ရေးဥပဒေတွေကိုရှော့ပေါ်ပေးတဲ့ပေါ်မြန်မာစစ်စွာကနေဝေဖန်ပြောဆိုလိုက်ပါတယ်။ပြန်ကြားရေးဝန်ကြီးဗိုလ်မှူးချုပ်ကျော်စန်းကအဲ့ဒီဒုက္ခသည်တွေဟာမြန်မာစစ်စွာကိုစန့်ကျင်တိုက်ခိုက်နေတဲ့ကရင်မျိုးသားစီယုံ KNU ရဲ့အမာခံအဖွဲ့ဝင်တွေဒါမှမဟုတ်မိသားစုဝင်ဖြစ်တယ်လို့ပြောဆိုလိုက်တာပါ။အမေရိကန်ပြည်ထောင်စုကအဲ့ဒီလူတွေကိုဝင်ခွင့်မပေးသင့်ဘူးလို့လည်းပြန်ကြားရေးဝန်ကြီးဗိုလ်မှူးချုပ်ကျော်စန်းကဆိုပါတယ်။မကြသေးရင်ကပြုလုပ်ခဲ့တဲ့မြန်မာစစ်ဆွေရရဲ့ထိုးစစ်တွေတွင်မှာတိုင်းရင်းသားကရင်လူမျိုး11,000လောက်ကိုသူတို့ရဲ့အိုးအိမ်တွေကနေမြန်မာစစ်တပ်ကမောင်းတုပ်ပစ်ခဲ့တယ်လို့ KNU ကနေစွပ်စွဲထားပါတယ်။မြန်မာစစ်ဆွေရတပ်တွေဟာကရင်ရွာတွေလယ်တွေကိုမိရှို့ညှိမြုပ်မိုင်းတွေထောင်လူတွေကိုအတင်းအဓမ္မစေခိုင်းမရင်းမှုတွေကျူးလွန်ညမနှိမ့်ဆက်ပြီးတက်ပြတ်ပစ်ခဲ့တာရှိတယ်လို့ကယ်ညူအဖွဲ့ကဆိုပါတယ်။ဒါပေမဲ့ဗိုလ်မှူးချုပ်စန်းကတော့အစိုးရစန့်ကျင်ရေးအုပ်စုတွေကထွက်ပြေးပိုးအောင်နေသူကရင်တိုင်းရင်းသားတွေကြားမှာဝါဒဖြန့်ချတဲ့အနေနဲ့ချက်ကားပြောဆိုနေတယ်လို့ဆိုပြီး KNU အဖွဲ့အတွင်းမှာအာဏာလုပွဲတွေရှိတာကြောင့်ကရင်တိုင်းရင်းသားတွေထွက်ပြေးနေရတာလို့ပြန်လည်ခြေပါပြီးပြောဆိုခဲ့ပါတယ်။